တသက်အထောက်ထားပေါ်အခြေခံထားတဲ့အသိပညာအပေါ်နိုင်ငံရေးအရာထုံးနှံမှုတွေပုံများလာတဲ့အတွက်သိပ္ပံပညာရှင်တွေဟာကမ္ဘာမြေနေ့မှာကျင်းပတဲ့သိပ္ပံပညာအတွက်ခြေတက်ဆန္ဒဖော်ထုတ်ပွဲမှာပါဝင်ဆင်နွှဲခဲ့ကြပါတယ်ဒီခြေတက်ပွဲကိုတော့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတဝန်းမြို့ကြီးပေါင်း600ကျော်မှာစနေနေ့ကပြုလုပ်ခဲ့ကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဩစတြေးလျကနေဒါဘရာဇီးတောင်အာဖရိကနိုင်ငံကိပ်တောင်းမြို့လန်ဒန်မက်ဒရစ်နိုင်ဂျီးရီးယားနဲ့တောင်ကိုရီးယားနိုင်ငံဆိုးမြို့စတဲ့ကမ္ဘာနေရာအသီးသီးမှာကျင်းပတဲ့ဒီသိပ္ပံပညာအတွက်ခြေတက်ပွဲတွေမှာထောင်ပေါင်းများစွာသောသိပ္ပံပညာရှင်တွေအပြင်ဒီကိစ္စကိုထောက်ခံအားပေးသူအများအပြားပါဝင်ဆင်နွှဲခဲ့ကြပါတယ်။ဝါရှင်တန်ဒီစီမြို့မှာကျင်းပတဲ့ကမ္ဘာမြေနေ့နဲ့သိပ္ပံပညာအတွက်ခြေတက်ပွဲအခမ်းအနားမှာတော့မနက်ကြီးထုတ်ပြီးထင်ရှားတဲ့သိပ္ပံပညာရှင်တွေအပါအဝင်သိပ္ပံလောကမှာထင်ရှားတဲ့ပုဂ္ဂိုလ်တွေဟာလွတ်လပ်ရေးကြောက်တိုင်အနီးမှာထိုးထားတဲ့မန္တကနဲ့မင်းကွန်းပြောကြားတာတေးသချင်းတွေနဲ့ဖြောပြတာတွေပြုလုပ်ခဲ့ကြသလိုထောင်နဲ့ခြေတဲ့ပြည်သူတွေကလည်းမိုးရွာထဲမှာသိပ္ပံပညာကိုထောက်ခံတဲ့စိုင်းဘုတ်တွေကိုစီကင်ပြီးတော့ခြေတက်ခဲ့ကြပါတယ်။ဂျာမနီဘာလင်မြို့မှာရှိတဲ့ဘရန်ဒန်ဘတ်မုတ်ဦးစီခြေတက်တဲ့အခမ်းအနားမှာလူပေါင်း1000လောက်ဟာခန်းစားချက်တွေမဟုတ်ဘဲအချက်အလက်ကိုအခြေခံပါတက်တဲ့အထောက်ထားပြနိုင်တဲ့ကျွမ်းကျင်သူတွေကိုကျွန်ုပ်တို့မြန်လို့ပါတယ်ဆတဲ့စိုင်းဘုတ်တွေကိုကင်ပြီးပါဝင်ခြေတက်ခဲ့ကြကြောင်းပွဲပြမြောက်ရေးစီစဉ်သူတွေကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာခြေတက်ကြသူတွေကတော့သိပ္ပံပညာဟာအမောင်တူတဲကအလင်းအောင်ဖြစ်တယ်။သိပ္ပံပညာသီးသာအဖြစ်ဖြစ်တယ်ဆိုတော့ဆိုင်းဘုတ်တွေကိုကင်ဆောင်ခြေတက်ခဲ့ကြပါတယ်။လန်ဒန်မြို့မှာတော့ဆန္ဒပြသူတွေဟာသိပ္ပံပြတိုက်ကနေဝက်စ်မင်စတာမှာရှိတဲ့လွတ်တော်အဆောက်အဦးအထိသိပ္ပံပညာကိုထောက်ခံတဲ့ဆိုင်းဘုတ်တွေကင်ပြီးခြေတက်ခဲ့ကြပါတယ်။